မင်္ဂလာပါရှင် RFA တုတ်တက်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်မှာမော်လမြိုင်ကျွန်းမြို့နယ်ကဒေသခံတူရဲ့ရင်ဖွင့်တန်ကိုအရင်ဆုံးတင်ပြပေးမှာပါမြို့နယ်လဝကယုံကမှတ်ပုံတင်အတွက်ကိုအခကျင်းငွေတွေမတန်တဆကောက်ခံနေတာနဲ့ပတ်သက်ပြီး RFA ကိုရင်ဖွင့်လာတာနားဆင်ကြည့်ပါရှင
်ကျွန်တော်များမော်လမြိုင်ကျွန်းမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့မှတ်ပုံတင်ဌာနရုံးနိုင်ငံမှာရေးထားတာဒီကတော့မှတ်ပုံတင်လို့ရင်6ချက်7ချက်ဟာအများဆုံးကုန်ကြငွေပါပဲ။ကျန်တဲ့အလုပ်တရားဆိုရင်အခမဲ့လို့ရေးထားတာကိုတွေ့ရပါတယ်။ဒါပေမဲ့တကယ်တမ်းမှတ်ပုံနဲ့ပင်အောင်သူတရားလို့တော့ငွေ9000၊ပုံစံ10လောက်ကလည်းငွေ9000။ဒါပဲလို့အားလုံးငွေ9000ကြီးပဲတောင်းယူနေပါတယ်။ငွေမပေးနိုင်ရင်လုပ်ငန်းမချောမွေ့ပါဘူး။လူဝင်မှုကြီးချက်ရေးကလူသားတွေပို့ပြီးတော့ငွေကြေးတွေတောင်းတယ်
မတ်တမရောကစစ်တီဟောင်းတူကအကြောင်းမျိုးမျိုးကြောင့်တက်နဲ့ကင်းကွာခဲ့ရတဲ့သူတွေအတွက်နိုင်ငံတော်ကကြည့်ရှုဆောင်ရွက်ပေးစီလိုပါတယ်ဆိုပြီး RFA ကနေတစင်ရင်ဖွင့်လာတာကိုလည်းနားဆင်ပါအောင်ရှင
်ကျွန်တော်မြန်မာစစ်တပ်ထက်ကိုဝင်ခဲ့ပေမဲ့သူတို့ပြောတဲ့မပြောငါးနှစ်ပြောငါးနှစ်စာချုပ်ကိုမမြင်ခဲ့ဘူးပါအဲ့ဒီလိုစာချုပ်သာရှိရင်စစ်မှုတပ်တန်းငါးနှစ်ပြည့်ပြီးအကြောင်းမျိုးမျိုးကြောင့်စစ်တပ်ကနေထွက်ပြေးနေရသူတွေကိုတညာခွင့်ပေးသင့်ပါတယ်ကျွန်တော်မြမစစ်တပ်မှာ၈နှစ်ကြာနေခဲ့ပါတယ်။ကရင်ပြည်နယ်အရှေ့ပိုင်းနဲ့အနောက်ပိုင်းကိုစစ်စင်ရဲ၃ကြိမ်တွားခဲ့ဖူးပါတယ်။ကျွန်တော်ဟာစစ်တပ်ထဲမှာနေတုန်းကတာဝန်ခြေဝင်ခဲ့သူပါ။ဖိနှိပ်ချုပ်ချယ်မှုကြောင့်သာတပ်ကနေလွင့်ခဲ့ကြပါတယ်။ဒါကြောင့်စစ်တပ်တန်း၅နှစ်ပြည့်ခဲ့ပြီးတပ်ကနေကင်းကွာနေသူတွေကိုတညာခွင့်ပေးသင့်ပါတယ်။တရားဝင်ထွက်ခွင့်နဲ့အတူပင်စင်လည်းပေးသင့်ပါတယ်လို့သမရကြီးရောစီဦးစီးချုပ်စစ်ဘုတ်ချုပ်တွေနဲ့နိုင်ငံတော်လွှတ်တော်ကိုယ်စားလှယ်တွေစဉ်းစားသင့်ပါကြောင်း RFA မှတဆင့်စစ်တီအားလုံးရဲ့ကိုစားတင်ပြလိုက်ရပါမယ
်။ရှမ်းပြည်နယ်လာရှိုးထောင်ကအမျိုးသမီးဆောင်တာဝန်ကျထောင်ရာရှိရဲ့အာဏာလွှဲသုံးစားမှုတွေအကြောင်း RFA ကိုရင်ဖွင့်လာတာလဲပြောပြချင်ပါတယ်။အဲ့ဒီထောင်ရာရှိကအချင်းသူတွေစီကနေအဓမ္မငွေကြေးတောင်းတာတွေအစမတန်ပါပဲတဲ့။အဆောင်မှာအိတ်ဆရာနေရကောင်းကောင်းရဖို့အရင်ကငွေ3-4000ပေးရပေမဲ့အခုတော့2000ရနေ3000တောင်းတဲ့အထိဖြစ်လာပါတယ်တဲ့ထောင်ဝင်စာတွေ့တဲ့မိသားစုတွေကိုလည်းသူတို့ရဲ့ထောင်ကျနေတဲ့မိသားစုဝင်နဲ့အချိန်များများတွေ့ရဖို့နောက်မိသားစုကပေးမဲ့အစားအသောက်တွေအဲ့ဒီအချင်းသားစီကိုရောက်ဖို့အတွက်အရင်ကငွေ1000ပေးရပေမဲ့အခုငွေ9000ပေးမှရပါတယ်တဲ့ငွေမပေးနိုင်တဲ့အချင်းသူတွေကိုလည်းရုံရင်ကြံတန်းတဲ့စကားတွေနဲ့နေတိုင်းပဲစူပူချိန်ပေါင်းလေးရှိပါတယ်တဲ့ဒါကြောင့်အခုလိုအာနာကိုလွဲသုံးစားပြုနေတဲ့အရာရှိကိုစုံစမ်းစစ်ဆေးရေးယူပေးဖို့ RFA ကနေတစင်တင်ပြလိုက်ပါတယ်လို့ဆိုလာပါတယ်ရှင်နောက်ထပ်ရင်ဖွင့်တဲ့တစ်ခုမှာတော့မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်မြိုင်မြို့နယ်ကကြေးဝါအုပ်ချုပ်ရေးမှူးတဦးရဲ့အာနာလွဲသုံးစားမှုတွေအကြောင်းကိုပြောပြလာပါတယ်ဒီကိစ္စကိုနိုင်ငံတော်အကြီးအကဲတွေကြားသိဆောင်ရွက်ပေးစီလိုပါတယ်လို့ဆိုပါတယ်ရှင
်မြိုင်မြို့နယ်ကန်ဒီကြေးရွာကမီလင်းရေးကော်မတီဟာမီတာအရေအတွက်189လုံးထံမှာမီတာတစ်လုံးကိုငွေ9,500ကျပ်ကောက်ခံခဲ့ပါတယ်2012ခုနှစ်အောက်တိုဘာလ12ရက်နေ့မှာစည်ရင်းရှင်းလင်းဖြန့်ဝေပေးတဲ့အခါမှာမီတာတစ်လုံးအတွက်ကုန်ကျစရိတ် 6,800 ဖြစ်ပြီးကောက်ခံငွေနဲ့ 2,000 ဝဲကွာခြားနေပါတယ်ဒါကိုရမီရဖတ်တူကမြိုင်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကိုတိုင်ကြားခဲ့လို့ကွာခြားငွေ340ကျော်ပေါ်ထွက်လာပါတယ်ကော်မတီကဒီပိုရှန်ငွေတွေကို2013ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာပေးအပ်ခဲ့ပေမဲ့အုပ်ချုပ်ရေးမှူးရုံးကရမီရဖတ်3ဦးသို့သာပြန်ပေးပြီးကျန်မီတာပိုင်ရှင်တွေကိုမပေးခဲ့ပါဘူးဒါကိုမကျင်နဲ့လို့ကြံတဲ့သူတွေကအုတ်ချုပ်ရည်မှုအိမ်အထိသွားပြီးတောင်းခံခဲ့ကြပေမဲ့ပြန်မပေးနိုင်ကြောင်းမကျင်နဲ့ကတိုင်ကြားနိုင်ကြောင်းပြန်လည်ပြောဆိုခဲ့ပါတယ်အခုလိုမတရားသမှုပြုမူနေတာကိုအထက်လူကြီးတွေကိုအကြင်ကြင်တိုင်ကြားတောင်းခံခဲ့ပေမဲ့ဒီနေ့အထိဘာမှထိထိရောက်ရောက်ဆောင်ရွက်ပေးခြင်းမရှိပါဘူးနိုင်ငံတော်သမ္မတကြီးနဲ့တကွသက်ဆိုင်ရာတာဝန်ရှိသူများတိရှိဆောင်ရွက်ပေးနိုင်ပါရန်ပြင်ပြလိုက်ရပါတယ်
တခါရန်ကုန်မြို့ကတုတ်တက်ရှင်တူရဲ့ရင်ဖွင့်တန်းကိုတင်ပြပေးပါပါ။နိုင်ငံတော်ကချပေးတဲ့တံပိုးနဲ့တယ်လီဖုန်းတွေကိုနှစ်ရှည်လာများအစည်းအဝေးနဲ့နေထိုင်နေကြတဲ့သူတွေလည်းအသုံးပြုခွင့်ရလိုပါတယ်ဆိုပြီးရင်ဖွင့်လာတာနားဆင်ကြရအောင်ပါ။
ရန်ကုန်မြို့ရဲ့လူဦးရေ၃ပုံတစ်ပုံဟာတခြားနေရာတွေကနေစားဝတ်နေရေးအတွက်လာပြီးအလုပ်လာလုပ်ကြတဲ့သူတွေဖြစ်တယ်လို့အဲစရင်နဲ့နေကြသူတွေလည်းဖြစ်ကြပါတယ်။နေထိုင်ရာရပ်ကွက်မှာတံပိုးနဲ့1500တံပိုးမဲနှိုက်ဖို့စီရင်ပေးရင်အဲစရင်နဲ့မှလက်မခံပါဘူး။အိမ်ထောင်စုစီရင်ရှိသူတွေကသာရှောက်လိုက်ကြ၊ရောင်းလိုက်ကြနဲ့ဖြစ်နေတာပါ။ဖုန်းလိုချင်ရင်အပြင်မှာဈေးကြီးပေးဝယ်ရပြန်ပါတယ်။ဖြစ်တဲ့နာကအဲစရင်နဲ့2နှစ်တန်းစီ3နှစ်တန်းစီဇက်တိုက်နေနေကြတဲ့သူတွေကိုလည်းဖုံးမဲချပေးစေချင်ပါတယ်ဒီကိစ္စကိုအထက်လူကြီးတွေသိရှိဆောင်ရွက်ပေးပါရန်တင်ပြအပ်ပါတယ်ရှင်
ရန်ကုန်လှိုင်မြို့နယ်ကကံပိုးစဘဲမှာငွေသွားထုတ်တဲ့သူတူဦးကလည်းသူကြုံခဲ့ရတဲ့ဘဏ်ဝင်နှဲတွေရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီး RFA ကိုအခုလိုရင်ဖွင့်လာပါတယ်ရှင
်မြန်မာနိုင်ငံမှာကမ္ဘာနိုင်ငံအတော်များများကနေငွေလွှဲနိုင်တဲ့ Western Union ရောက်နေပြီလို့ဝန်သားအားရဆန်းသက်တဲ့အနေနဲ့ American ကနေမိတ်ဆွေတယောက်ကိုငွေလွှဲကြည့်ခိုင်းပါတယ် Western Union ဆိုင်းဘုတ်တွေဘဏ်တစ်ခုလုံးပလူပြန့်နေအောင်ကြော်ညာထားတဲ့လှိုင်မြို့နယ်ဘူဒာယုံလန်းထိပ်ကကံပိုးစဘဏ်မှာငွေသွားထုတ်တော့အဲ့ဒီဘဏ်ကသူတို့စီမှာထုတ်လို့မရဘူးလို့ပြောပါတယ်။ပြည်လန်းကကံဘောဇာဘန်ယုံကျုံမှာသွားထုတ်ဖို့ပဲပြောပါတယ်။ပြည်လန်းကဘန်ယုံကျုံကိုသွားတော့ရှောက်လွှာစာရွက်စာတမ်းတွေအထက်ထက်ဖြည့်ရတဲ့အပြင်ငွေ3-4သိန်းထုတ်ဖို့တနာရီနီးပါးစောင့်ခဲ့ရပါတယ်။ငွေထုတ်တော့ပိုက်ဆံအိမ်နဲ့မဆက်မှာဆိုလို့တထောင်နန်းတွေအစား9000နန်းပေးနိုင်မလားဆိုတော့သိန်း90နဲ့အထက်ငွေထုတ်တဲ့သူတွေကမှ9000နန်းထုတ်ပေးတယ်လို့ဘန်ကပြန်ပြောပါတယ်။မြမဘန်တွေနိုင်ငံတကာနဲ့ရှင်ရင်ပေါင်းတန်းမှုဆိုရင်နိုင်ငံတကာမှာဘလို့ဝန်ဆောင်မှုတွေပေးနေတယ်လဲဆိုတာလေ့လာဖို့လိုအပ်ပါတယ်။တရားထက်မြန်မြမအာမန်ဆိုတဲ့ဆောင်ပုတ်တွေထောင်သားယုံနဲ့နိုင်ငံတကာအဆင့်ကိုတက်လှမ်းမှုမဖြစ်နိုင်ဘူးဆိုတာ RFA ကတစ်ဆင့်ရင် ဖွင့်လိုက်ရပါတယ်
။ဒီဘက် RFA တော်တဲ့ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရှင်းနာခွင့်ပြုပါရှင်။နားဆင်ကြတဲ့အတွက်လည်းတော်တဲ့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။